ဒီကနေ့ပြည်သူ့လွှတ်တော်မှပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကိုမဲအပြတ်တဲ့ဒုတိယသမ္မတအဖြစ်ရွေးချယ်ခဲ့ပြီးတဲ့နောက်တခြားသတင်းပတ်ထဲပြည်ထောင်စုလွှတ်တော်မှာတော့လက်ရှိဒုတိယသမ္မတနှစ်ဦးနဲ့ဒုတိယသမ္မတအသစ်ထဲကတဦးကိုသမ္မတအသစ်အဖြစ်ရွေးချယ်ကြမှာဖြစ်ပါတယ်။အခုလိုသမ္မတအသစ်အပြောင်းလဲရှိလာချိန်မှာမြန်မာနိုင်ငံရဲ့အခြေအနေဘလို့တိုးတက်ပြောင်းလဲမှုတွေရှိနိုင်မလဲ။အင်းဒီချင်းနိုင်ငံတွေနဲ့နိုင်ငံတကာကြားဆက်ဆံရေးအခြေအနေတွေအပေါ်မှာရောတည်ရမှုရှိနိုင်မလား။တိုင်းရင်းသားလက်နက်ကင်တွေနဲ့ညှိနှိုင်းနေရစေမြမငင်းချမ်းရေးအလားအလာဘလို့ဖြစ်လာနိုင်သလဲဆိုတဲ့အမြင်တွေကိုမဆုမွန်ကစူးစီးတင်ပြထားပါရဲ့ရှင်
။ဟုတ်ပါတယ်ဒီကနေ့ပြည်သူ့လွှတ်တော်မှာပြည်သူ့လွှတ်တော်ဥက္ကဋ္ဌအသစ်ဦးတီခွန်မြတ်စတင်တာဝန်ထမ်းဆောင်တဲ့အချိန်မှာပဲဒုတိယသမ္မတလောင်းနေအဖြစ်အနိုင်ရပါတီ NND ကပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်နဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကတင်သွင်းတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတောင်းအေးတို့နှစ်ဦးကိုမဲပေးရွေးချယ်ကြရမှာတော့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကထောက်ခံမဲအများဆုံးနဲ့ရွေးချယ်ခံလိုက်ရပါတယ်။လက်ရှိအလုတ်တာဝန်များမှအနားယူလို့သောကြောင့်ဆိုတဲ့အကြောင်းပြချက်နဲ့သမ္မတဦးထင်ကျော်နှုတ်ထွက်ပြီးတဲ့နောက်လစ်လက်သွားတဲ့သမ္မတရာထူးအတွက်အလုတ်ရက်ခုနှစ်ရက်အတွင်းမှာသမ္မတရာထူးဖြည့်ဆွက်နိုင်ရေးကြိုးပမ်းနေကြတဲ့အချိန်အခုလိုမြန်မာနိုင်ငံမှာသမ္မတအသစ်အပြောင်းလဲဖြစ်ပေါ်နေတဲ့အပေါ်မှာတော့နိုင်ငံရေးငြိမ်းချမ်းရေးနဲ့နိုင်ငံတကာဆက်ဆံရေးတွေအပေါ်ပြောင်းလဲမှုအလားအလာတွေတက်ရောက်မှုရှိလာနိုင်တဲ့အနေအထားတွေကိုတော့နိုင်ငံရေးလှိလာအခဲခတ်တွေရဲ့အမြင်သုံးသပ်မှုကအမျိုးမျိုးရှိနေပါတယ်။သမ္မတအသစ်အဖြစ်လွှတ်တော်နိုင်ငံရေးမှာအတွေ့အကြုံများတဲ့ဒုသမ္မတအသစ်ဦးဝင်းမြင့်အရွေးချယ်ခံရမယ်ဆိုရင်တော့အစိုးရအပေါ်ထိန်းချုပ်နိုင်မှုအားနဲ့မြန်မာနိုင်ငံရေးအပေါ်မှာတက်ရောက်မှုများစွာရှိနိုင်တယ်လို့မြန်မာနိုင်ငံရေးအခဲခတ်ဒေါက်တာရမျိုးသိန်းကသုံးသပ်ပါတယ်။
ပြည်ထောင်စုလွှတ်တော်မှာအမျိုးသားဒီမိုကရေစီအဖွဲ့အစည်းလွှတ်တော်ကိုယ်စားလှယ်တွေကအများစုဖြစ်တဲ့အခါကျတော့ဥဝင်းမြင့်မယ်တော့သမရဖြစ်လာဖို့အလားအလာများတယ်လို့မြင်ပါတယ်။အဲ့တော့လက်ရှိမြန်မာနိုင်ငံရဲ့အစိုးရအဖွဲ့အနေထားကနိုင်ငံတော်အတိုင်းအမြံပုံကအဓိကဖြစ်နေတဲ့အခါကျတော့ဒီသမရအပြောင်းလဲကြောင်းမလို့နိုင်ငံရဲ့နိုင်ငံရေးစီးပွားရေးမူဝါဒနှမ်းစင်ဒီပေါ်မှာသတိတာတက်ရောက်မှုရှိဖို့အလားအလာနေတယ်လို့အဲ့ဒီလိုကျွန်တော်မြင်ပါတယ်။ဒါပေမဲ့တမန်ကြီးဦးထင်ကျော်နဲ့သတိတာပေါ်လေးခြားနာတဲ့အချက်ကတော့ဒီဦးဝင်းမြင့်ဟာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နိုင်ငံရေးလှုပ်ရှားမှုမှာတောက်လျှောက်ပါဝင်လာတဲ့ပုံကတူဖြစ်တယ်။အဲ့ဒါအပြင်ဒီပြည်သူ့လွှတ်တော်ဥက္ကဋ္ဌအနေနဲ့ပေါ့လေအဆောင်ရွက်ခဲ့တဲ့အတွေ့အကြုံရှိတဲ့အခါကျတော့အထူးသဖြင့်တော့ဒီအစိုးရအဖွဲ့ရဲ့ပေါ့လေဟာကွက်တွေနောက်ယူပေါက်တွေအနေချက်တွေကိုသူသမရဖြစ်လာတဲ့အချိန်မှာနောက်ဖြည်းဖြည်းရောက်ဖာခေးတူပြင်ပြီးတော့အကောင်းဆုံးဖြစ်အောင်ဆောင်ရွက်နိုင်မယ်ဆိုရင်တော့ပြည်သူလူထုရဲ့ကွန်တိုဝန်ပိုးတွေကိုအတိုင်းတာတစ်ခုထိရှော့ချလာနိုင်မယ်လို့မြင်တယ်
။သမရဦးထင်ကျော်လက်ထက်တုန်းကတော့နိုင်ငံငြိမ်းချမ်းရေးကိုဦးစားပေးဖော်ဆောင်မယ်လို့ပြောဆိုခဲ့တော့အခုသမရသည်လက်ထက်မှာရောငြိမ်းချမ်းရေးအလားအလာအခြေအနေကဘယ်လိုရှိလာနိုင်ပါသလဲ။ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ပြောခွင့်ရလည်းဖြစ်ရခိုင်ပြည်မျိုးသားကောင်စီ ANC ရဲ့အထွေထွေအတွင်းမှုဦးထွန်းစော်ကအခုလိုပြောပါရယ
်။ဒီနေ့တော့ဦးဝင်းမြင့်ကအဓိသမရအနေနဲ့အရေးခံရတယ်ပေါ့နော်ဆိုတော့သမဏရာထူးကိုဆက်ခံမယ်လို့တေချာတဲ့သဘောပေါ့လေဦးဝင်းမြင့်ကသမဏဖြစ်လာမယ်ဆိုလို့ရှိရင်အဓိကတော့ကျွန်တော်တို့မြင်တာကဒီ2008ခွဲကြီးပုံဥလိုပြည်ပြောင်းလေးပဲဖြစ်ပါတယ်ကျွန်တော်တို့ဒီငြိမ်းချမ်းရဖို့ဆိုလို့ရှိရင်တော့တိုင်းပြည်ရဲ့အခြေခံပြဿနာဖြစ်တဲ့ဒီနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှာနိုင်ဖို့ပဲလိုပါတယ်ဒီနိုင်ငံရေးပြဿနာကလည်းဘယ်ပုံမှာမူတည်လဲဆိုရင်တိုင်းပြည်ရဲ့ခွဲစည်းပုံအခြေခံဥပဒေပေါ်မှာမူတည်ပါတယ်ပြည်ပေါင်း80ကျော်ပြည်တွင်းစည်းရေးပြဿနာကိုပြောမယ်ဆိုရင်ခွဲစည်းပုံအခြေခံဥပဒေဆိုင်ရာအကျက်တီးပြဿနာပဲလို့ကျွန်တော်ပြောလို့ရမှာဖြစ်ပါတယ်ဆိုတော့ဒီခွဲစည်းပုံအခြေခံဥပဒေကိုပြည်ပြောင်းလဲနိုင်မှာပဲကျွန်တော်တို့ငြိမ်းချမ်းရေးကလည်းဖြစ်လာမှာဖြစ်တယ်ဆိုတော့အဓိကဒီတိုင်းပြည်ကိုဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုအနေနဲ့တည်ဆောက်နိုင်ဖို့အတွက်ဖက်ဒရယ်ခွဲစည်းပုံနဲ့ပြည်နယ်ခွဲစည်းပုံတွေမြန်မြန်ဆန်ဆန်ပေါ်ပေါက်လာမှာပဲငြိမ်းချမ်းရေးကလည်းပဲဒီရှေ့တည်တက်ခိုင်မြဲတဲ့ငြိမ်းချမ်းရေးကိုဆက်သွားနိုင်မယ်လို့ကျွန်တော်အဲ့လိုမြင်ပါတယ
်အခုလိုမျိုးမြန်မာနိုင်ငံရဲ့သမ္မတအသစ်အပြောင်းလဲကတရုတ်နိုင်ငံအပါအဝင်အင်းကြီးချင်းနိုင်ငံတွေနဲ့နိုင်ငံတကာဆက်ဆံရေးအပေါ်တက်ရောက်မှုတွေရှိနိုင်မှာမလားဆိုတာကိုတော့တရုတ်နိုင်ငံအခြေစိုက်မြန်မာရေးလေးလာသူဒေါက်တာလှကျော်စောကအခုလိုရှုမြင်ပါတယ
်တရုတ်နဲ့ဗမာဆက်ဆံရေးဟာတောက်လျှောက်ကောင်းနေတာပဲဒေါက်ဆန်းစုကြည်ကိုခင်မှာလဲ NLD ခင်မှာလဲကောင်းနေတာပဲအဲ့တော့ဦးဝင်းမြင့်လဲဒီလွတ်တော်ဥက္ကဋ္ဌဆိုတဲ့အမည်နဲ့လာလေပြီးပဲတရုတ်ပြည်ကိုလေအဲ့ခါကြတော့လဲသူတို့ကလွတ်တော်ချင်းချင်းဆက်ဆံရေးတွေပါတယ်လိုက်ပြထားတာပါလားရှိတော့အစတွေကဆက်ဆံရေးကပြည့်ပြည့်ထားဖို့ရပါတယ်နောက်တရုတ်ပြည်ရဲ့သူ့ရဲ့နောက်ဆုံးခွင့်ကအားလုံးမျှဝေထားတဲ့အနာဂတ်လူအဖွဲ့အစည်းကိုတည်ဆောက်ရေးဆိုရဲမူဝါဒအောက်မှာသွားတဲ့အတွက်မမပြည်တက်ကတော့သိထူးထူးခြားခြားပြောင်းလဲမယ်မရှိဘူးအဲသူတို့ပို့ပြီးတော့ဆက်ဆံရေးပိုကောင်းလာစရာ
ပိုပြီးတော့ဆက်ဆံရေးတွေပိုဖြောင်းပြလာကြရပဲရှိတယ်လို့ကျွန်မမြင်ပါတယ်။ရှေ့သတင်းပတ်ထဲပြည်တော်စုလွှတ်တော်မှာတော့လက်ရှိဒုသမ္မတနှစ်ဦးဖြစ်တဲ့ဦးမြင့်စွေဦးဟင်နရီဘန်ထီယူနဲ့အခုလွှတ်တော်ကရွေးချယ်လိုက်တဲ့ဒုသမ္မတတဲ့ဦးဝင်းမြင့်ဒီဒုသမ္မတသုံးအနက်တဦးထဲမှာလွှတ်တော်ကိုယ်စားလှယ်တွေကမဲပေးရွေးချယ်ကြတော့မှာဖြစ်ပြီးအနိုင်ရပါတီ NLD ရဲ့လွှတ်တော်ကိုယ